OK, စိတ်ချမ်းသာရေးပြဖို့ဆရာဝန်ကြီးဗမောက္ခဒေါက်တာညဝင်းကျော်ခင်ဗျာကျွန်တော်တို့ဒီအိတ်ဆက်ခြင်းနဲ့ပတ်သက်လို့အရင်တုန်းကတော့မအိတ်မနေအသက်ရှည်လို့ဆိုရွရှိခဲ့ပူတာပါဆရာနော်ဒါပေမဲ့အခုတော့ဒီအိတ်ဆက်ခြင်းကနောက်ပိုင်းမှာပိုပိုပြီးတော့လိုအပ်လာတာကိုတွေ့ရှိလာတဲ့ခါကျတော့ဆရာကြီးပုံမှန်အိတ်ဆက်ခြင်းရဲ့သဘောလေးကိုစပြီးတော့ရှင်းပြပြပါလား
အိတ်လိုက်မှလည်းလူတစ်ယောက်ကလမ်းသွားပြီးတော့ကျတော့တနည်းသာလှုပ်ဆောင်စရာကိစ္စတွေကိုတော်တော်လေးဖျက်လက်နဲ့တက်တက်ကြွကြွနဲ့အကောင်းဆုံးလုံးဆောင်နေမှာဖြစ်ပါရဲ့ဒါကြောင့်မအိတ်မနေအသက်ရှည်ဆိုပေမဲ့လို့အဲအိတ်ဆက်ဖို့ကလိုအပ်ပါတယ်ခင်ဗျအဲ့တော့ကျွန်တော်တို့အိတ်တာကောင်းမှသူ့ရဲ့ခံစားချက်ပြီးလုံးဆောင်ချက်ပြီးအားလုံးတစ်နေရာအတွက်သူကအဆင်ပြေပြေနဲ့အကောင်းဆုံးလုပ်နိုင်ပြီးတော့ဘဝအကြီးသေးပြည့်ဝမှုရမှာဖြစ်ပါတယ်အဲ့တော့အိတ်ကြတဲ့ခါမှာတကယ်အကြီးသေးပြည့်ပြည့်နဲ့တည်ဝဝနဲ့တကယ်အကောင်းကောင်းအိတ်ချစ်ဖို့လိုအပ်ပါတယ်ခင်ဗျအဲ့တော့အဲ့လိုလိုအပ်ဖို့ဆိုလို့ရှိရင်ဥမာကလေးငယ်ငယ်လေးတွေဆိုရင်အဲ내동7나이9나이လောက်လို့အိတ်ဖို့လိုအပ်တယ်အဲ့လိုလုပ်တဲ့အခါမှာလဲဟလာဟိုအိတ်ရေးကိုဝါပြီးတော့တညာလုံးအနောက်ဆက်ကင်းကင်းနဲ့ပြည်ပြောင်းဝါနဲ့အိတ်လည်းမှသူ့ရဲ့ခန္ဓာကိုယ်ရောဟလာစိတ်ရောကလန်းစံတက်ကြွပြီးတော့နောက်တစ်နေ့အတွက်အသင့်ဖြစ်နေမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာကြီးလူကြီးတွေအတွက်ဆိုရင်ဆရာအခုပြောတဲ့ဒီအိတ်ဆက်ခြင်းအကျိုးကျေးဇူးတွေရဖို့အတွက်ဆိုရင်ဘယ်နှ나이လောက်အနည်းဆုံးအိတ်တင်လဲဆရာကြီ
းလူကြီးတွေမှာဆိုရင်လဲပြောကြမှာဆိုရင်အနည်းဆုံး7나이လောက်ကောင်းကောင်းအိတ်လို့ရရင်တော့အကောင်းဆုံးပဲဖြစ်ပါတယ်ခင်ဗျာ recommend လုပ်တာကတော့အကောင်းဆုံးအိတ်ခုဆိုလို့ရှိရင်9နာရီကနေ9နာရီအထိအိတ်နိုင်တယ်ဆိုရင်အကောင်းဆုံးပါပဲ
ဟုတ်ကဲ့ဆရာကြီးအဲ့တော့အရင်တုန်းကဘာကြောင့်မလို့အခုလို့ဒီအမေမနေအသက်ရှည်လို့ပြောခဲ့ပြီးအခုကြတော့မှပြောင်းသွားတာလေဆရာကြီး
အဲ့ဒါအလုပ်ဒီညံ့ညံ့နိုင်အောင်အိတ်တာမလိုပါဘူးမအိတ်ဖဲနေတာကောင်းမယ်ထင်ပါတယ်ဆိုပြီးပြောခဲ့ကြတာရှိတယ်ဒါပေမဲ့တကယ်တမ်းအဲ့လိုလုပ်လိုက်တဲ့အခါမှာကျွန်တော်တို့ရဲ့ခန္ဓာကိုယ်ကအနာမရပဲနဲ့ကြွက်သားတွေပြင်ဆင်ဖို့မှတ်ဉာဏ်တွေကိုအကောင်းဆုံးတုံ့ပြီးပြီးတော့ကြတော့မြန်ဖြစ်အောင်ထားဖို့ခန္ဓာကိုယ်မှာရှိတဲ့ဟော်မုန်းတွေကိုဟလာပုံမှန်ဖြစ်အောင်ထုတ်ဖို့ခန္ဓာကိုယ်ရဲ့ကြီးထွားစေတဲ့ဟော်မုန်းတွေအစားတောက်နဲ့ပတ်သက်ပြီးတော့ပုံမှန်စားတောက်မဲ့ဟော်မုန်းတွေဒါလည်းမကဘူးအာရုံရောပိုင်းဆိုင်ရာပြုပြင်ဆောင်ရွက်စရာတွေကအေယူဝဝအိတ်ပြီးတော့အိတ်ဆက်အနိုင်တိုင်းမှရတာဖြစ်ပါတယ်ခင်ဗျအဲ့တော့ကောင်းကောင်းအိတ်ဖို့လိုရယ်ကောင်းကောင်းအိတ်မှအေယူဝမှလည်းအာရုံစုဆိုင်နေတဲ့အစွမ်းတွေဆုံးချက်နိုင်တဲ့အစွမ်းတွေရှိပြီးတော့ကြာဟလာကျောင်းသူကျောင်းသားတွေဆိုလဲကျောင်းမှာရှိတဲ့စာတွေကိုကောင်းကောင်းလိုက်နေမှာဖြစ်တယ်လို့အလုပ်လုပ်နေတဲ့သူတွေကလည်းတနည်းသာအလုပ်တွေကိုအကောင်းဆုံးလုပ်နိုင်မှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီအိတ်ဆက်ခြင်းကအရေးပါတာဖြစ်တဲ့အတွက်ဘာကြောင့်အခုလို့အိတ်ဖို့လိုတာကိုဒီအိတ်ဆက်ခြင်းရဲ့ဖြစ်စဉ်အသေးစိတ်လေးနဲ့ရှင်းပြပြပါလားဆရာ
အိတ်တဲ့ပုံစံပြောမစင်ကျွန်တော်တို့က REM sleep လို့ခေါ်တဲ့ rapid eye movement လို့ခေါ်ပေါ့မျက်လုံးအမြန်မြန်လှုပ်တဲ့ခန္ဓာလေးနဲ့နောက်တော့ non REM sleepမျက်လုံးအဲ့လိုအမြန်မြန်မလှုပ်တဲ့ခန္ဓာလေးအဲ့ဒီနှစ်ခုကတလဲစီတလဲစီတလဲစီတညတာအတွင်းမှာမိနစ်90ကိုတခါပေါ့လေကြောင်းပြီးတော့ကျတော့အိတ်တာကိုသွားတွေ့ရတယ်ခင်ဗျအဲ့တော့အဲ့လိုအိတ်တဲ့ခါမှာကျွန်တော်တို့ကအိတ်တဲ့ဟာတွေကိုအဆင့်နေခွဲခြားထားကြတာပေါ့လေပထမစပြီးတော့အိတ်မယ်ဆိုလို့ရှိရင်အဲ့ non REM sleep လို့ခေါ်တဲ့မျက်လုံးအမြန်မလှုပ်ရှားတဲ့အိတ်ဆက်ခြင်းကိုအရင်ဆုံးကျွန်တော်တို့စရောက်ပါတယ်အဲ့တော့အဲ့လိုရောက်တဲ့ non REM sleep ကိုပဲကျွန်တော်တို့ကအဆင့်နေ၄ဆင့်လောက်ဖက်ပြီးတော့ခွဲခြားထားတာကိုတွေ့ရတယ်။ပထမဆင့်ဆိုတော့တကယ်တမ်းပြောရင်နိုးနေတဲ့အချိန်ကနေပြီးတော့နည်းနည်းစပြီးတော့အိပ်ပျော်သွားတဲ့ဟာရဲ့ဈာကာလာလေးပေါ့ပြောမစင်နည်းနည်းလေးခပ်ပါးပါလေးပဲဟိုမအိပ်တဲ့အချိန်လေးကိုပဲကျွန်တော်ကအဆင့်တက်လို့ခေါ်ကြတာပေါ့အဲ့ဒီနောက်ဟလာအဆင့်နှစ်ရောက်သွားပြီဆိုလို့ရှိရင်စပြီးတော့အိပ်ပြီးစပြီးအိပ်တဲ့အခါမှာကျွန်တော်ပတ်ဝန်းကျင်နဲ့အဆက်တွေစပြီးတော့ပြတ်သွားတယ်အသက်ရှူတာတို့နှလုံးခုန်တာတို့ကလည်းပုံမှန်ကလေးပဲဖြစ်နေတယ်အဲ့ဒီလိုပဲတပြိုင်တည်းကျွန်တော်တို့ခန္ဓာကိုယ်ရဲ့အပူချိန်ကြီးကကျသွားတယ်။အဲဒါကြောင့်မဲကျွန်တော်တို့ကအေးတဲ့အခါနေမှာအိတ်လို့ချင်ရင်နည်းနည်းပူပြီးတော့အိတ်လို့ကောင်းတာမျိုးဖြစ်တယ်ပေါ့လေ။အဲ့ဒီနောက်အဆင့်၃နဲ့အဆင့်၄ကတော့ဟလာတစ်ဆက်သေးလို့ပါပဲ။အဆင့်၃နဲ့အဆင့်၄မှာကျတော့ပူပြီးတော့နည်းနည်းချိုင်းချိုင်းနဲ့ချီချီမီမီနဲ့အိမ်မောကျသွားတဲ့အချိန်ကြီး။အဲ့လိုအိမ်မောကျသွားတဲ့အချိန်ကြီးမှာဟလာခွန်အားတွေပြန်ပြီးတော့တိုးလာအောင်အကောင်းဆုံးအိတ်တဲ့အဆင့်မျိုးကိုကျွန်တော်အဆင့်၃နဲ့၄လို့ခေါ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့အင်အားတွေတိုးလာအောင်ဘယ်လိုအတိအကျလုပ်ဆောင်ပေးလဲဆရာ
အဲ့တော့အဲ့ဒီအချိန်မှာကျတော့သွေးပေါင်ချိန်သွေးပြည်အားတွေကျော့ကျသွားတယ်အသက်ရှူတာလေးကလည်းတချီနှေးလာတယ်ခန္ဓာကိုယ်မှာရှိတဲ့ကြွက်သားတွေကလာပျော့ပြောင်းပြီးတော့ကျတော့ဖြီကျော့နေတယ်အဲ့နောက်ဒီကြွက်သားတွေကိုသွေးတွေပန့်ပိုးမှုကညားလာတယ်အဲ့ဒီအချိန်မှာခန္ဓာကိုယ်မှာရှိတဲ့ပြည်ရှူတွေကြီးထွားမှုတွေအဲ့ဒီအချိန်မှာဖြစ်တယ်ပြင်ဆင်မှုတွေကဖြစ်ပါတယ်ဟိုတန်ရာရလို့ဒီတန်ရာကောင်ပြင်စင်နာလို့ဆိုတာမျိုးတွေဒီအချိန်မှာလုပ်တယ်။အဲ့ဒီမှာဟော်မုန်းတွေထွက်တယ်။ဟော်မုန်းတွေဒီမှာကြီးထွားစေတတ်တဲ့ဟော်မုန်း growth ဟော်မုန်းဆိုတာတွေထ ထွက်တယ်အဲ့ဒီ growth hormone ကကျွန်တော်တို့ခန္ဓာကိုယ်ကြီးထွားဖို့ဖွံ့ဖြိုးဖို့အဲ့ကြွက်သားတွေတောင်းတင်းလာဖို့တာမန်လာဖို့အတွက်အင်မတန်အရေးကြီးတဲ့ hormone ပဲဖြစ်ပါတယ်အဲ့တော့အဲ့လို hormone တွေထွက်တာပြီးတဲ့နောက်မှာအဲ့ဒီအဆင့်3လေးပြီးတဲ့နောက်မှာတော့ကျွန်တော်တို့ REMV လို့ခေါ်တဲ့ဟလာ rapid eye movement မျက်လုံးအမြန်မြန်လှုပ်တဲ့မြန်မြန်လှုပ်နေတဲ့အိတ်ဖက်တဲ့အခြေအနေကို
ဟုတ်ကဲ့ဆရာအဲ့တော့ဒီ REM လို့ခေါ်တဲ့ဒီမျက်လုံးအမြန်လှုပ်တဲ့အဆင့်ပေါ့ဆရာနော်အဲ့ဒီမှာဘာလွတ်ဆောက်မှုတွေလုပ်ပေးလဲဆရာ
ပုံအောင်နဲ့ခန္ဓာကိုယ်ရဲ့ဟိုဟလာခွန်အားတွေတိုးလာအောင်အဲ့ဒီအခြေအနေမှာဆောင်ရွက်ပေးတယ်ဟလာနေခြင်းမှာအလုပ်တွေပိုပြီးတော့ကောင်းကောင်းလုပ်နိုင်အောင်သူပံ့ပိုးမှုတွေပေးတယ်ပုံအောင်ကအဲ့ဒီအချိန်မှာတက်ကြွနေတယ်လှုပ်ရှားနေတယ်အဲ့ပုံအောင်ကတက်ကြွလှုပ်ရှားနေတဲ့အတွက်အိမ်မက်တွေမက်တယ်ဆိုရင်ဒီ REM ကာလမှာအိမ်မက်တွေမက်တတ်တယ်အိမ်မက်ကကောင်းတာတို့ဆိုးတာတို့ဆိုတာဒီနဲ့အေးယူရတာမွာတာနဲ့တော့သိပတ်သက်မှုရှိဘူးလို့ဆိုကြပါတယ်။အမျက်စီကအဲ့ဒီအချိန်မှာဟလာမျက်လုံးကဟိုဘက်လှုပ်ဒီဘက်လှုပ်အဲ့လိုလေးလှုပ်နေတယ်အများများလှုပ်နေတယ်။အများများလှုပ်နေတဲ့အချိန်မှာခန္ဓာကိုယ်ကရောဆိုခန္ဓာကိုယ်ကမလုံချားဖြစ်နေတယ်။ခန္ဓာကိုယ်ကပြေလျော့ပြီးတော့ just relax ဖြစ်နေတယ်။ကျွတ်သားရည်တွေဘာလို့လဲအဲ့လိုပဲသူကသူပြေလျော့ပြီးတော့နေတဲ့အခြေအနေဖြစ်ပါတယ်။ဒါနဲ့မကောင်အဲ့ဒီအခြေအနေမှာဘာတွေဖြစ်လဲဆိုဟော်မုန်းတွေ cortisol hormone လို့ဘာလို့လဲအဲ့ဒီအချိန်မှာအတူထွက်တင်တာတွေထွက်တယ်ဖြစ်ပြီးတော့နောက်တနည်းမှာအလားအသင့်ဖြစ်နေအောင်သူစီစဉ်ပေးပါတယ်အဲ့တော့အိတ်ဆက်တဲ့အတွက်ကျွန်တော်တို့ကဘာပဲပြောခန္ဓာကိုယ်ရဲ့ immune system ယောဂါပီးစနစ်ကိုပို့ပြီးတော့ကောင်းအောင်ကျန်းမာအောင်ခန္ဓာကိုယ်ယောဂါတွေကိုခုခံကာကွယ်နိုင်အောင်ဆိုတဲ့အခြေအနေမျိုးကိုရောက်အောင်အိတ်ဆက်ခြင်းကအများကြီးကူညီပံ့ပိုးပေးပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ